အာဖဂန်နစ္စတန်ကကမ္ဘာကုလသမဂ္ဂယုံမနေ့ကတိုက်ခိုက်ခံခဲ့ရမှာနိုင်ငံသားဝန်ထမ်း9ဦးအနည်းဆုံးသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအဖွဲ့ကဆိုလိုက်ပါတယ်။ကိုရန်အစ္စလမ်ဘာသာတမန်ကျမ်းစာမိရှုမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲအပြီးမှာအခုလိုအကြမ်းဖက်မှုဖြစ်သွားခဲ့ရတာပါ။ကမ္ဘာကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရာရှိချုပ်အယ်လင်းလီရိုင်းကအခုလိုတည်ခဲ့ရတဲ့အထက်မှာဆွီဒင်နိုင်ငံသား2ဦး၊နော်ဝေးနိုင်ငံသား2ဦးနဲ့ရူမေးနီးယားနိုင်ငံသား2ဦးတို့အပြင်နီပေါ်လူမျိုးအစောင့်တသား4ဦးပါတယ်လို့ဆိုပါတယ်။အာဖဂန်နိုင်ငံသားတွေကတော့တေးခဲ့တာမရှိဘူးလို့သူကဆိုပါတယ်။အာဖဂန်အရာရှိတွေကတော့အခြားလူပေါင်း2,000ကျော်ဟာလည်းဒဏ်ရာရခဲ့ကြတယ်လို့ဆိုပါတယ်။သူတို့ကပဲဒီတိုက်ခိုက်မှုအပြီးမှာလူ25ဦးကိုလည်းဖမ်းဆီးထားခဲ့တယ်လို့ဆိုပါတယ်။နိုင်ငံရဲ့မြောက်ပိုင်းဘခရိုင်ရဲ့မြို့တော်မဇာအီရှာရစ်မှာလူပေါင်း1,000ကျော်ဟာမနေ့ကလက်မှတ်ပေါ်ထွက်ပြီးဆန္ဒပြခဲ့ကြတာပါ။သူတို့ကကိုရန်ကျမ်းစာကိုအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မှာမိရှုခဲ့တဲ့တဲ့င်းကိုကြားရလို့ခုလိုဆက်ကြည့်ပြီးဆန္ဒပြတာလို့ဆိုကြပါတယ်။နောက်ဆုံး CNN မှာတက်လာတဲ့တဲ့င်းရဆိုရင်တော့တည်ဆုံးသူဟာ12ဦးရှိသွားပြီးဒီထက်မှာအာဖဂန်နိုင်ငံသား4ဦးလည်းပါတယ်လို့ဆိုပါတယ်ခင်ဗျာ။